သောရရှင်များရှင်ကျမသင်္ကီထိုက်ပါမြန်မာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မန္တလေးအပါအဝင်ဒေသတချို့မှာစနေနေ့ကလူပေါင်းထောင်ချီဆန္ဒပြခဲ့အချိန်မှာပဲမြန်မာပြည်သူတွေရဲ့ဆန္ဒပြခွင့်ကိုထောက်ခံကြောင်းနဲ့စစ်တပ်ကအကြမ်းဖက်တာတွေရှောင်ရှားဖို့အာဏာစွန့်ဖို့မြန်မာဆိုင်ရာအမေရိကန်တပ်ရုံးကတောင်းဆိုလိုက်ပါတယ်ဆီယာနာသိမ်းမှုအပေါ်အမေရိကန်အစိုးရဘက်ကဆောင်ရွက်နေတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်ရှင်ရန်ကုန်မန္တလေးအပါအဝင်ဒေသတချို့မှာစနေနေ့ကလူပေါင်းထောင်ချီလမ်းပေါ်ထွက်ပြီးဆီယာနာသိမ်းမှုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲတွေကငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်ဒါပေမဲ့လည်းဆန္ဒပြပွဲတွေအတွင်းအင်တာနက်နဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်ခဲ့ပါတယ်မြန်မာဆိုင်ရာအမေရိကန်တန်ယုံကတော့ဒီမိုကရေစီနည်းကြရွေးကောက်ခါအစိုးရကိုထောက်ခံတဲ့မြန်မာပြည်သူတွေရဲ့ဆန္ဒပြခွင့်ကိုထောက်ခံအားပေးကြောင်းလူမှုကွန်ရက် Facebook ကနေထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာပြည်သူတွေလွတ်လပ်စွာသတင်းအချက်အလက်ရပိုင်ခွင့်ကိုလည်းမြန်မာဆိုင်ရာအမေရိကန်တန်ယုံကထောက်ခံထားပါတယ်။မြန်မာစစ်တပ်အာဏာစွန့်ပြီးဒီမိုကရေစီနည်းကြရွေးကောက်ခါအစိုးရကိုအာဏာပြန်လည်အနှင်းဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အင်တာနက်တယ်လီဖုန်းဆက်သွယ်ရေးတို့လိုဆက်သွယ်ရေးစနစ်တွေအပေါ်ကန့်သက်ထားတာတွေအလုံးဖယ်ရှားပေးဖို့အကြမ်းဖက်မှုတွေရှောင်ကျဉ်ဖို့လည်းထပ်မံတောင်းဆိုထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းမှာမြန်မာစစ်တပ်အာဏာစွန့်ဖို့ပြောဆိုခဲ့ပါတယ်။
The Burmese military should relinquish power they have seized.
အာဏာသိမ်းထားတဲ့စစ်တပ်ကအာဏာစွန့်ဖို့သမ္မတဘိုင်ဒန်ကသူ့ရဲ့ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းမှာပြောဆိုခဲ့တာပါ။ဖန်ခံထားတဲ့စီယုံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့အစိုးရတာဝန်ရှိသူတွေကိုပြန်လွှတ်ပေးပြီးအကြမ်းဖက်မှုတွေကိုလည်းရှောင်ကျဉ်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းသလိုဆက်သွယ်ရေးစနစ်တွေကန့်သန့်ပိတ်ပင်ထားတာကိုရုတ်သိမ်းဖို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ဆီယာနာသိန်းနဲ့ဖေဖော်ဝါရီလတရက်နေ့ကလေးကဖန်ခံထားတဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကတော့အခုချိန်ထိမလွတ်သေးသလိုရှေ့နေနဲ့လည်းတွေးခွင့်မရပါဘူး။သူတို့ကတော့အစိုးရအင်ဒိုတွေကနေဖေရှားပြီးကိုပိုင်အင်တွေမှာအကြေကျုံနဲ့ဖန်ထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဦးခင်မောင်စောက
ယုံချင်းကဟွာလေ14ရက်ယမန်ကပေးထားတာကို14ရက်ဆိုတော့ဟိုကနေက3ရက်နေ့ကဟွာလောက်တာဗျာနော်။3ရက်နေ့ကကျမစာယူတာဆိုတော့ဘဝနေ့မှာပြည့်မှာပေါ့နော်18ရက်နေ့မှာပြည့်မှာပေါ့
လမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်တဲ့စနေနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီတို့ဆက်သွယ်ဆွေးနွေးမှုအတွင်းမြန်မာစစ်အာဏာသိမ်းမှုကိုတရုတ်ဘက်ကရှုတ်ချဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်တရုတ်ထိပ်တန်းတန်တမာရန်ကြီးချီကတော့မြန်မာရေးတင့်တင့်လျော်ကန်စွာဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကကောက်မှုနဲ့အခင်းအကျင်းမျိုးဖန်တီးပေးတဲ့လို့တုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်